ကနေ့နိုင်ငံမှာစတွေ့တဲ့ Delta မျိုးဗီဇပြောင်းပိုကူးဆက်မှုကစိုးရိမ်စရာဖြစ်လာပြီလို့ American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအင်္ဂါနေ့မှာပြောပါရယ်။ဇွန်လ5ရက်နေ့အထိ American မှာပိုကူးခံရသူသေ30ရာခိုင်နှုန်းလောက်မှာ Delta ဗီဇပြောင်းပိုကူးခံရပြီးတော့ကူးစက်တာမြန်လွန်းတဲ့အပြင်ရောဂါလက္ခဏာလည်းပိုပြင်းတယ်လို့ပြောပါရယ်။Delta ဗီဇပြောင်းပိုကူးခံရရင်ဘိုင်နာရာ၊မိုးဝေ၊အော့အာနာအစာအတော့ပြတ်တာအကြအာယုံအားနည်းလာတာနဲ့အဆစ်အမြင့်နာခြင်းကြိုက်ခဲတာတွေခံစားရတယ်လို့ဂျမားရီပညာရှင်တွေကပြောပါရယ်။ကာကွယ်ဆေးထုတ်မှုနဲ့ကွေးနေတာကြောင့်ပိုကူးဆက်မှုတချို့ပြန်မြင့်တဲ့လာမကိုလည်းပညာရှင်တွေစိုးရိမ်နေပါတယ်။အခုဆိုရင်နိုင်ငံပေါင်း84နိုင်ငံမှာ Delta ဗီဇပြောင်းပိုကူးဆက်နေပြီးတော့ဗြိတိန်နိုင်ငံမှာအများဆုံးပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်း Delta ဗီဇပြောင်းပိုကိုစိုးရိမ်ရမယ့်ပိုအဖြစ်ပြီးခဲ့တဲ့လကသတ်မှတ်ခဲ့ပါတယ်။ The Lancet ဆေးပညာဂျာနယ်ရဲ့ဒီတစ်ပတ်ထုတ်စာဆောင်မှာတော့ Pfizer ကာကွယ်ဆေးနှလုံးအဖြစ်ထိုးထားရင် Delta ဗီဇပြောင်းပိုကို89ရာခိုင်နှုန်းအထိကာကွယ်နိုင်ကြောင်းဖော်ပြထားပါတယ်။ AstraZeneca ဆေးကတော့60ရာခိုင်နှုန်းကာကွယ်နိုင်တယ်လို့လည်းပြောထားပါတယ်။ဒီအချိန်မှာပဲ American ကကိုဗစ်ကူးခံရသူ25ရာခိုင်နှုန်းလောက်မှာအခြားကျန်းမာရေးပြဿနာတွေနဲ့ကြုံတွေ့ခဲ့ရကြောင်းလေ့လာမှုတစ်သရံမှာတွေ့ရှိလိုက်ပါတယ်။ကျန်းမာရေးအာမခံကုမ္ပဏီတွေစီငွေတောင်းခံလွှာတင်လာတဲ့လူနာပေါင်း2000လောက်တို့ရဲ့ဒေတာတွေကို FAIR အဖွဲ့က2020 February လကစပြီးတော့တနစ်တားလေ့လာခဲ့တာပါ။ယောဂါလက္ခဏာကြာရှည်ခံစားရတဲ့လူနာတွေမှာနှာချင်းကပ်ခဲ့တာ၊အသက်ရှူကျတာ၊သွေးသက်တာ၊သွေးထဲကိုလက်စထရောအဆီဒတ်မြင့်တက်လာတာနဲ့မူးဝေဒတွေခံစားရတာကိုတွေ့ခဲ့ရပါတယ်။ဒီလိုရေရှည်ရောဂါလက္ခဏာခံစားရသူတွေထက်မှာကလေးငယ်နဲ့အသက်အရွယ်ပေါင်းစုံပါဝင်တယ်လို့လည်းပြောထားပါတယ်။ဦးလန်းချောင်းနဲ့နှလုံးရောဂါအပြင်စိတ်ဓာတ်ကျတာနဲ့ဆိုရင်ကြောက်ကြတာမျိုးလိုစိတ်ကြမ်းမာရေးကိုပါထိခိုက်တာကိုတွေ့ရတယ်လို့လည်းဖော်ပြထားပါတယ်။